ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရေအားလျှပ်စစ်စီမံကိန်းများပတ်သက်လို့ကန့်ကွက်မှုတွေနဲ့ကြုံနေရတာကိုရှောင်ရှားနိုင်မယ်နေလမ်းနဲ့စဉ်းစားနေကြောင်းမြန်မာအစိုးရထိပ်တန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းပတ်ဝန်းကျင်ရေလှုပ်ရှားသူတွေကတော့တဘာဝပတ်ဝန်းကျင်ထိခိုက်မှုကြီးမားနိုင်တာကြောင့်စီမံကိန်းကိုဆက်မလုပ်ဖို့လိုလားနေကြတာပါ။အဖြစ်အဆိုကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြထားပါတယ်။
ပဝင်းကျင်ထိန်းလေးလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရတဲ့မြစ်ဆုံရေကာတာစီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်တရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားထိုးပေးအပ်တာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းနိုင်ငံသားယင်းနှီးမြုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးဦးတောင်ထွန်းကနေပြည်တော်မှာသတင်းတော်တွေကိုပြောဆိုလိုက်တာပါအရင်သမ္မတဦးသိန်းစိန်သက်ထံ2011ခုနှစ်ကတည်းကဆိုင်းငံ့ထားခဲ့တဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းကိုအစီအစဉ်အတိုင်းပြန်စနိုင်ဖို့တရုတ်နိုင်ငံဘက်ကဖိအားပေးပြောဆိုမှုတွေထွက်ပေါ်လာပြီးတဲ့နောက်မှာပဲမြန်မာအစိုးရဘက်ကတုံ့ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့စိမ့်လန်းအမိမြေပတ်ဝန်းကျင်အဖွဲ့ရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတော့စီမံကိန်းကိုလုံးဝရပ်ဆိုင်းပစ်ဖို့လိုတယ်လို့ပြောပါတယ်။
ကျွန်တော်ကတော့လုံးဝချက်တင်ကြီးကိုပြောတာတော့သူတော်လေးဒနာဖြစ်တယ်ဒနာလုံးလုံးကျွန်တော်တို့ကတော့ဒါတော့ပြည်နယ်နယ်လေးသာတော့မရှိဘူးလေအဲ့ဒါတော့ရှင်းနေတယ်ကြားပဲကျွန်တော်ကကမလုပ်တဲ့တော့တင်ဆိုကျွန်တော်ပြောပြကြပဲအဲ့ဒါတော့ဘလို့ကြောင်းလဲမှာလဲဘလို့လဲဆိုတာကတော့ကျွန်တော်တို့ပြန်မှာသိမှာပေါ့ဒီတိုင်းတူတနီယာလေးကြောင်းမှာလဲဘလို့လေးကြောင်းမှာလဲလို့ဒီပေါ်ကြည့်ပြီးတော့မှာအာဒီဒီနိုင်ငံကြီးကအဆောင်ဆိုတော့ကောင်းကျိုးဆွေးနွေးလို့ရှိမှာဆိုတော့ကျွန်တော်တို့ကဟိုဒါဝေဖန်တုတ်တက်လို့ရမှာပေါ့
တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကဒီမြစ်ဆုံစီမံကိန်းကြောင့်ဒေသခံတွေရဲ့လူမှုဘဝနဲ့ပတ်ဝန်းကျင်ထိခိုက်မှုကိုစိုးရိမ်နေကြတာပါဝင်းကြီးဦးတောင်ထွန်းကတော့ဆယ်တိဆောက်မဲ့နေရာမှာငလျင်ကြောရှိနေတာဆယ်အတွက်လိုအပ်တဲ့မွေးရည်ကရဝင်းဟာအကျယ်ဝန်းအဖြစ်စင်ကာပူနိုင်ငံရဲ့နှစ်ဆလောက်ရှိမှဖြစ်တဲ့အတွက်ဒေသခံတွေထိခိုက်နစ်နာနိုင်တာတွေရှိနေတာတွေကိုနေပြည်တော်ကယင်းနှီးမြုပ်နှံမှုဆိုင်ရာညီလာခံမှာအတိအမှတ်ပြုပြောဆိုခဲ့ပါတယ်ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကိုရက်ကကိုစောတာဖိုးကတော့ဒီစီမံကိန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်နေကြောင်းလည်းထောက်ပြပါတယ
်ဘလို့ပဲပြောမှလိုကေးရှင်းနေရာပဲကြောင်းရတယ်ဖြစ်ဖြစ်အကြီးကကဒီနေရာကိုတူတဲ့ဟာကြီးကျွန်တော်တို့ဟိုဆိုတဲ့နိုင်ငံလုံးနဲ့ဆက်ပြီးကြောလည်းဖြစ်နေတယ်ပြီးတော့ဒီမှာ majority ကအများကြီးဒီမှာရှိရတာမှာကျွန်တော်တို့ကဒီအကြီးကကတွေလုံးဝကိုဒါမဆောက်ဖို့တွေဟာကျွန်တော်တိုက်တော့တယ်အနေနဲ့မတိုက်တော့တယ်အခုမှမဟုတ်ရင်လည်းတိုက်တော့ပြီးတော့မဆောက်သေးတဲ့အကြောင်းအရာတွေကကျွန်တော်တို့ပညာရှင်တွေလည်းအများကြီးထောက်ပြပြောဆိုတာရှိရတော့အဓိကကတော့ကျွန်တော်တို့ဟိုစာချုပ်ပါပါတဲ့ဟာကိုဘာမှမထားပြချင်းပါဒီချင်းမှာတော့သူအရင်အစိုးရမရှိခင်ကပြောခဲ့တဲ့ပြည်သားတွေရှိတယ်အစိုးရဖြစ်တဲ့အခါကျဗတိကြည့်လို့လို့ကျွန်တော်ထင်တာက
မြေဆုံရေအားလျှပ်စစ်စီမံကိန်းနဲ့ပတ်သက်လို့ဝင်းကြီးဦးတောင်ထွန်းရဲ့ပြောဆိုချက်ကိုတရုတ်နိုင်ငံသားရေးဌာနကလက်တလောတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့စီမံကိန်းနဲ့ပတ်သက်လို့မြန်မာအစိုးရနဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားကြောင်းအစောပိုင်းမှာပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာတရုတ်သံတမန်ကြီးဟွာင်လျုံးကလည်းမကြသေးခင်ကကချင်ပြည်နယ်ခီးစဉ်အတွင်းဒေသခံနိုင်ငံရေးပါတီခေါင်းဆောင်တွေဘာသာရေးနဲ့လူမှုအသင်းအဖွဲ့တွေကအကြီးအကဲတွေနဲ့တွေ့ဆုံပြီးမြေဆုံစီမံကိန်းအပါအဝင်တရုတ်နိုင်ငံကလုပ်ငန်းတွေကိုထောက်ခံအားပေးကြဖို့လဲတိုက်တွန်းခဲ့ပါတယ်ရှင်။